မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကို ethnic cleansing လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ်အမေရိကန်ထွက်တော်အမတ်တွေကညှင်းညွန်းပြောဆိုတာတွေရှိနေပေမဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဒါနဲ့ပတ်သက်ပြီးတိတိကျကျဖြေဆိုသွားတာမရှိပါဘူးဒီအခြေအနေဟာကြေကွဲဝယ်လူသားဘေးဒုက္ခတစ်ခုဖြစ်တယ်လို့ပဲနိုင်ငံရဲ့ဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါတယ်အပြည့်အစုံကိုကိုကျော်ကျော်သိန်းကတင်ပြမှာပ
ါရိုဟင်ဂျာချက်တဲ့မြန်မာနိုင်ငံကဘေးဒုက္ခအပေါ်အမေရိကန်ကြီးတုံ့ပြန်ဆောင်ရွက်မှုဆိုတဲ့ခေါင်းစဉ်နဲ့ဂျာတာဘီနေကအမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီမှလုပ်တဲ့ကြားနာပွဲတွင်လူမျိုးတုံးတုံ့ပြန်ရှင်းလင်းမှုအဖြစ်သတ်မှတ်ပြောဆိုရေးနဲ့ပတ်သက်လို့ကော်မတီဝင်လွှတ်တော်အမတ်တွေကအမေရိကန်နိုင်ငံရဲ့ဌာနတာဝန်ရှိသူတို့ကိုမေးခွန်းထုတ်ပြောဆိုခဲ့ကြတာပါ။ဂျာနာဝဲကိုဦးဆောင်လုပ်တဲ့နိုင်ငံရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ် Ed Rice က
Just for the record, myself and Mr. Engel, this committee, we identify this as full-fledged ethnic cleansing.
ကျွန်တော်နဲ့ Mr. Engel အနေနဲ့ရောဒီကော်မတီအနေနဲ့မှာမှတ်တမ်းတင်ဖို့ပြောမယ်ဆိုရင်ဒါကိုတကယ်လူမျိုးတုံးစုစည်းရှင်းလင်းမှုအဖြစ်ကျွန်တော်တို့သတ်မှတ်ပါတယ
်။ဒါပေမဲ့လည်းကြားနာပွဲမှာအမေရိကန်အစိုးရကအစီအခံတင်ပြပြီးမျိုးကုန်တွေကိုပြေဆိုခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒူးလက်ထောက်နိုင်ငံသားရဲ့ဝန်ကြီး Patrick Murphy ကတော့သူ့အထက်ကနိုင်ငံသားရဲ့ဌာနအကြီးအကဲတွေဖြစ်တဲ့နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီး Nikki Haley တို့ပြောထားခဲ့ကူတာတွေကိုပဲပြန်ကူကားပြီးတုံ့ပြန်ခဲ့ပါတယ်။လောလောဆယ်မှာတီးခြားလုပ်ငန်းစဉ်တွေအဖြစ်လှုပ်ဆောင်နေကြတာရှိကြောင်းဘယ်သူတွေမှတောင်းဆိုရဲဆိုတာကိုစမ်းစစ်နေကြောင်းပြောပြီ
း What we do know regardless of discussions about what to call it is that it's a human tragedy. Half a million people on the move across the border several hundred
people. ဘယ်လိုခေါ်ဆိုမယ်ဆိုတာနဲ့ပတ်သက်ပြီးသွေးနွေးချက်တွေဘယ်လိုပဲရှိရှိကျွန်တော်တို့သိတာကတော့ဒါဟာကြေကွဲွယ်လူသားပြီးဒုက္ခတစ်ခုပါပဲ။လူပေါင်းတန်းဝက်လောက်နေစားပြတ်ကျော်ပြီးထွက်ပြေးသွားပါတယ်။ပြည်တွင်းမှာအိုးအိမ်ဆွန့်ထွက်ပြေးရသူသိန်းနဲ့ချီပြီးရှိပါတယ်။အကြမ်းဖက်အခြေအနေတွေရပ်သွားစေဖို့လူသားစာနာမှုအကူအညီတွေပေးဖို့ဒါ့အပြင်နိုင်ငံတကာဆန်လုံးသတ်မှတ်ချက်တွေနဲ့ဆန့်ကျင်ပြီးရက်စက်တဲ့လုပ်ရက်တွေနဲ့ချိုးဖောက်မှုကျူးလွန်ခဲ့သူတွေကိုပေါ်ထုတ်ရေးအခုကိုပဲအရေးယူလှုပ်ဆောင်ဖို့လိုပါတယ်
။ကော်မတီဝင်တခြားလူတော်အမတ်တို့ကမစ္စတာမာဖီအနေနဲ့လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ်တိတိကျကျသတ်မှတ်ပြောဆိုတာမျိုးမလုပ်တဲ့အပေါ်ဘဝင်မကျဖြစ်ပြီးနောက်ထပ်လေးခုတွေထုတ်ခဲ့ကြပြီမဲ့လေမစ္စတာမာဖီကတော့ခြေခွဲွယ်လူသားဘေးဒုက္ခတစ်ခုဖြစ်တယ်ဆိုတာကိုပဲရက်ခံပြီးဖြေဆိုခဲ့ပါလေ။လက်ရှိအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ပေါ်မှာပဲတနည်းအားဖြင့်အလေးပေးအာရုံစရမှာဖြစ်ကြောင်းဘာဖြစ်ခဲ့လဲဆိုတဲ့အဓိကကိုသိနိုင်ဖို့ဒါဟာအသေးအချာသုံးသပ်တွက်ဖြတ်ပြီးစီစဉ်ထားတဲ့လုပ်ငန်းစဉ်ဖြစ်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဒါကိုအားပေးထောက်ခံကြောင်းမစ္စတာမာဖီကပြောပါတယ်။အခုချိန်ထိတော့ကုလသမဂ္ဂဆက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရဘက်ကလက်မခံသေးပါဘူး။လက်ရှိမှာကိုယ်ပဲရခိုင်ပြည်နယ်မှာကုလသမဂ္ဂရောက်နေပြီးလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေစတင်ဖို့အစီအစဉ်ဖြစ်နေပြီဆိုတာမစ္စတာမာဖီကထည့်ပြောသွားပါတယ
်။ We've encouraged the government to invite senior UN figures to visit Burma and engage discuss possible ways forward.And as the chairman
ကုလသမဂ္ဂအစီအမံတာဝန်ရှိသူတွေမြန်မာနိုင်ငံကိုလာရောက်ပြီးရှေ့ဆက်လုံဆောင်နိုင်ခြင်းနည်းလမ်းကိုဆွေးနွေးရေးဖိတ်ကြားဖို့အစိုးရကိုတိုက်တွန်းထားပါတယ်။ဥက္ကဋ္ဌကြီးပြောသားသလိုပါပဲကုလသမဂ္ဂအနေနဲ့ရှေ့ဆက်လုံဆောင်နိုင်မယ့်နည်းလမ်းတစ်ခုကိုဖော်ထုတ်တာမှာညူရောက်မှာရှိတဲ့ကျွန်တော်တို့ရဲ့တန်အမတ်ကြီးနဲ့အဖွဲ့ဟာလုံခြုံရေးကောင်စီနဲ့ထဲထဲဝင်ဝင်ပူးပေါင်းလုံဆောင်နေပါတယ်။ကုလသမဂ္ဂအနေနဲ့ကလုံလို့ရတဲ့ကဏ္ဍတွေအများအပြားရှိတယ်ဆိုတာကျွန်တော်အလေးအနက်ပြောချင်ပါတယ်လူသားချင်းစာနာမှုတာဝန်ယူတာဝန်ခံမှုလူအခွင့်အရေးစသည်အဖြစ်လှုပ်ဆောင်နိုင်ပြီးအဲ့ဒီကဏ္ဍအလုံးမှာကျွန်တော်တို့ဘက်ကတွန်းအားပေးနေပြီးတော့မြန်မာနိုင်ငံတွင်းမှာတက်ဆိုင်ရာကဏ္ဍအလိုက်အဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်ဖို့လဲအားပေးနေပါတယ
်လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်တနိုင်ငံတည်းကပေးနေတာမဟုတ်တလို့တနိုင်ငံတည်းကပေးတာမျိုးလည်းမဖြစ်တင်ဘူးလို့လူဦးရေဒုက္ခတွေနဲ့ရှေ့ပြောင်းနေတဲ့ရင်းဆိုင်ရာဒူးလက်ထောက်နိုင်ငံသားရဲ့ဝန်ကြီးမာ့စတိုရလာကကြားနာပွဲတွင်ပြောသွားပါတယ်။ဒီနေ့နိုင်ငံကအကူအညီဒေါ်လာ33တန်းခွဲပေးထားပြီးကျန်တဲ့နိုင်ငံတွေအနေနဲ့
Denmark provided $3.1 million, Australia $4 million, the European Union $3 million, Canada $2.1 million, South Korea $1.5 million.
ဒီမှာကဒေါ်လာ 3.4 million, Australia ကဒေါ်လာ 4 တန်း Europe ကမကကယူရို 3 တန်း Canada ကဒေါ်လာ 1.1 တန်း South Korea ကဒေါ်လာ 3 ခွဲ Japan ကဒေါ်လာ 4 တန်းနဲ့ Saudi Arabia ကဒေါ်လာ 15 တန်းကူညီထားပါတယ်။ဒါကအစပဲရှိပါသေးတယ်။ဒ အခုညီပေးရေးဂရိကဝပြုမှုဆိုင်ရာမြေလာခံတရက်ကိုအောက်တိုဘာ23ရက်နေ့ကျောက်ရှင်ဂျနီဝါမှာကျင်းပနိုင်ခြေရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာညီနိုင်မှုမစ္စတာလော့ခော့ကမျိုးလုံးကကြေညာထားပါတယ်။ဒါပေမဲ့အသေးစိတ်တော့မသိရသေးပါဘူး။အဲ့ဒီအချိန်ကြာရင်နောက်ထပ်အကူအညီပေးရေးဂရိပြုဖို့အဆင်ပြေဖြစ်မလားဆိုတာကျွန်တော်မသိပါဘူး။ဒါပေမဲ့ဒီဝင်တော့ဝင်ပိုးကိုတခြားနိုင်ငံတွေလည်းကူညီတယ်ပိုးရေးတခြားဆိုရတဲ့လက်တွဲလှုပ်ဆောင်မှုတော့တေချာပေါက်ကျွန်တော်တို့အဆင်သင့်ရှိနေပါမယ
်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေမပုံတင်ရေးဘင်္ဂလားဒေ့ရှ်အစိုးရကစပီးလုပ်နေတဲ့ပေါ်ကျေးဇူးတင်တဲ့အကြောင်းလဲမစ္စတာစတူရလာကပြောသွားပါတယ်။ဒါသာဘင်းနေကလုပ်တဲ့ဌာနပွဲဟာအောက်လူတော်နိုင်ငံသားကြီးရာကော်မတီမှာသတင်းနှစ်ပတ်တောင်မရှိသေးတဲ့အချိန်တွင်ဒုတိယအကြိမ်ဖြစ်ပါတယ်။စက်တင်ဘာလ28ရက်နေ့တုန်းကလည်းတကြိမ်လုပ်ခဲ့ပါသေးတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းတကယ်ဖို့ဆွေးနွေးပွဲတစ်ခုလုပ်ထားပြီးတိတ်မိကြခင်မှာနောက်ထပ်ဆွေးနွေးပွဲတစ်ခုလုပ်မယ်လို့လက်ရှိအလက်အောက်ကထောက်ပြည်ထောင်နိုင်ငံတာဝန်ကြီးကပြောထားပါတယ်ခင်ဗျာ
ကိုကြည်ရောသိမ့်တင်ရခဲ့တာပါ